င်္ဂလာပါရှင်လွတ်လပ်တဲ့အာရှတန် RFA ရဲ့2024ခုနှစ်စက်တင်ဘာလ5ရက်ကြာသပတေးနေ့မနက်ပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမစမ်းမအောင်ပါရှင်ဆွလွန်လိုက်ရတဲ့နေမီတွေပြန်ရဖို့ဆောင်ရွက်သွားမယ်လို့စစ်ကောင်းဆောင်ပြောကြားတဲ့တဲ့တင်ဆောင်မှာတိုင်းသားဘာသာစီစဉ်တော့ကိုထုတ်လင်းဖို့ရှိပါတယ်။အခုတော့သတင်းတွေကိုအရင်ဆုံးတင်ပြပေးပါမယ်ရှင်။တိုင်းသားလက်နက်ကင်အဖွဲ့တွေတင်ယူထားတဲ့နေမီတွေပြန်လည်ရရှိဖို့လိုအပ်တာတွေတုံ့ပြန်ဆောင်ရွက်သွားမယ်လို့စစ်ကောင်းဆောင်ပို့ချုပ်မှုကြီးမင်းအောင်လန်ကပြောကြားလိုက်ပါတယ်။ရှမ်းပြည်နယ်တောင်ကြီးမြို့မှာစစ်ကောင်းစီအစိုးရဖွဲ့ဌာနဆိုင်ရာတာဝန်ရှိသူတွေနဲ့ဒီလ3ရက်နေ့ကတွေ့ဆုံချိန်မှာပြောခဲ့တာပါ။နိုင်ငံရဲ့အချုပ်ချာအာဏာကိုတပ်မတော်ကမဖြစ်မနေကာကွယ်စောင့်ရှောက်သွားမှာဖြစ်ပြီးတရင်ရရှိတဲ့ပုံမူတည်လို့လိုအပ်တာတွေတုံ့ပြန်ဆောင်ရွက်မှာဖြစ်တဲ့အတွက်ပြည်သူတွေကိုဘေးကင်းလုံခြုံရေးသတိပြုဖို့လည်းစစ်ကောင်းဆောင်ကပြောခဲ့ပါတယ်။တိုင်းသားလက်နက်ကင်အဖွဲ့တွေတင်းယူခဲ့တဲ့ဒေသတွေမှာပြည်သူတွေကိုနေရက်မှာပြန်လည်နေထိုင်ဖို့စီရင်တာအတင်းအဓမ္မလူသစ်စုဆောင်တာတွေလုပ်နေပြီးပြည်သူတွေကိုလူသားတိုင်းအနေနဲ့အသုံးပြုနေတယ်လို့လည်းစွပ်စွဲထားပါတယ်။စစ်ကောင်းဆောင်ကဆွဆွဲပြောဆိုတာတွေနဲ့ပတ်သက်ပြီးတိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ပြောရေးဆိုခွင့်ရှိသူတွေကို RFA ကမေးမြန်းဖို့ကြိုးစားနေပါတယ်ရှင်။ကြရပြည်နယ်ပြည်သူလူထုကိုပို့ပြီးအကျက်တဲဖြစ်စေတဲ့ပြင်တော်လန်ရေးကိုအားနည်းစေတဲ့ရာဇဝတ်မှုတွေကိုတားမြစ်အရေးယူမယ်လို့ KNP ကြားကာလအုပ်ချုပ်ရေးကောင်စီကတတိပေးလိုက်ပါတယ်။တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးအများပြည်သူကိုအရေးပေါ်တတိပေးချက်ဆိုပြီးမနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတတိပေးလိုက်တာပါ။မြေပြင်နဲ့အွန်လိုင်းလောင်းစားလုပ်ငန်းတွေလင်းဖြော်ပြေးလုပ်ငန်းတွေမူရည်ဈေးဝ30တာခွင့်ပြုချက်မရှိဘဲလက်နက်ခဲရန်ရောင်းဝယ်စုဆောင်းတာတရားမဝင်လက်နက်ကင်ဆောင်းတာမှမမကန်သတင်းပေးဖြန့်ဝေတာစတာတွေကိုတားမြစ်ပါတယ်ဒါတွေလိုက်နာဖို့ပြက်ကွက်ရင်လူတယောက်ချင်းစီဖြစ်စေလုပ်ငန်းရှင်တွေနဲ့အသင်းဖွဲ့တွေဖြစ်စေဥပဒေနဲ့ညီအရေးယူခံရမှာဖြစ်ပြီးလိုအပ်ရင်ရာဇဝတ်နှိမ်နင်းတဲ့အထူးစစ်စင်ရေးတွေအကောင့်ထဲပေါ်သွားမယ်လို့လည်းပါရှိပါတယ်ရှင်စက်တင်ဘာလ9ရက်နေ့ကနေအောက်တိုဘာလ17ရက်နေ့ထိကျင်းပမဲ့58ကြိမ်မြောက်ပုံမှန်စည်းဝေးမှာမြမအရေးဆွေးနွေးမယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အပြန်လဲဆွေးနွေးပွဲပေါင်း30ရှိပြီးမြမအရေးက4ကြိမ်ပါဝင်ပါတယ်။ပုံမှန်စည်းဝေးစတင်တဲ့စက်တင်ဘာ9ရက်မှာမြမနိုင်ငံကရိုဟင်ဂျာမွတ်စလင်နဲ့လူနည်းစုတွေရဲ့လူ့ခွင့်ရေးအခြေအနေကိုမြမနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်ရဲနဲ့ဆွေးနွေးပြီးစတေမာလာ23ရက်နေ့မှာမြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးနဲ့အပြန်အလှန်ဆွေးနွေးမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်မကြခင်လပိုင်းတွေမှာရိုဟင်ဂျာ 8,000 လောက်ထွက်ပြေးလာတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောကြားတဲ့ကြောင်းရိုက်တာသတင်းကမနေ့ကဖော်ပြပါတယ်။စစ်ကောင်စီနဲ့အာရခတပ်တော် A တို့တိုက်ပွဲအကြားအကြမ်းဖက်မှုတွေဖြစ်လာပြီးလွန်ခဲ့တဲ့နှစ်လအတွင်းရိုဟင်ဂျာတွေထပ်ရောက်လာတဲ့သတင်းရရှိတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရဒုက္ခသည်ရေးရအထက်တန်းတာဝန်ရှိသူကပြောပါတယ်။သူ့နိုင်ငံမှာဝင်ထုတ်ဝင်ပို့ပုံနေပြီးနောက်ရောက်လာတဲ့ရိုဟင်ဂျာတွေအတွက်နေရာထိုင်ခင်းမပေးနိုင်ဘူးလဲပြောပါတယ်။အရင်ကတော့လွန်ခဲ့တဲ့လနဲ့ငယ်အတွင်းမှာရိုဟင်ဂျာဗနယောက်နေဆက်ဖြတ်ကျော်ရောက်ရှိလာတယ်ဆိုတာဘင်္ဂလားဒေ့ရှ်အစိုးရကခန့်မှန်းချက်မပေးဘူးလို့သတင်းမှာဖော်ပြထားပါတယ်ရှင်။မကြခင်သတင်းပတ်တွေအတွင်းဘင်္ဂလားဒေ့ရှ်ကိုထောင်နဲ့ကြီးတဲ့ရိုဟင်ဂျာတွေနေဆက်ဖြတ်ကျော်ရောက်လာပြီးတဲ့နောက်ထပ်ရောက်မလာအောင်ဆောင်ရွက်နေတယ်လို့ဂျာပြက်အစိုးရကပြောတဲ့အကြောင်း AFP သတင်းကမနေ့ကဖော်ပြပါတယ်။စစ်ကောင်စီနဲ့အာရခတပ်တော် A တို့ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်မောင်တော်မြို့နယ်ကဒေသခံတွေနေရရှိပြောင်းရပါတယ်။ဒီအတွက်ရိုဟင်ဂျာတွေထပ်ရောက်မလာအောင်ဘယ်လိုတားဆီးမလဲဆိုတာဒီသတင်းပတ်တွင်အစိုးရအဖွဲ့ကဆွေးနွေးမယ်လို့ဂျာပြက်အစိုးရနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဒီလိုပြောရတာဝမ်းနဲ့ရပေမဲ့သူတို့အနေနဲ့နောက်ထပ်နေရာမပေးနိုင်တော့ပဲထားနိုင်တဲ့ဝင်ထက်ကြုံလွင်နေပြီလို့လည်းဆိုပါတယ်ရှင်။ဝင်းကြီးချုပ်တဲ့ပေထုံနယ်ရှင်နာဝက်အစိုးတင်တဲ့အစိုးရအဖွဲ့ဝင်35ဦးကိုထိုင်းဘရင်ကအတည်ပြုလိုက်တယ်လို့ဘန်ကောက်ပို့စ်သတင်းကမနေ့ကဖော်ပြလိုက်ပါတယ်။ညွန်ပေါင်းအစိုးရအဖွဲ့မှဖွေတိုင်းပါတီကအစိုးရအဖွဲ့ဝင်18နေရာရရှိထားပါတယ်။ကျန်19နေရာကတခြားပါတီတွေကခွဲဝေယူပါတယ်။တောက်ကြနေမှာဝင်းကြီးတစ်တည်းကျန်းသစ္စာကျေးဇူးကြပါမယ်ရှင်။ကရင်ပြည်နယ်မြဝတီမြို့နယ်တောင်ဘက်က၄ကီကောမြို့တက်မှာ စတင်မာလာတရက်နေ့ကစပြီးတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းကိုရဲစီသူကတင်ပြထားပါတယ်ရှင်
။ကင်းပြင်းနဲ့မြောက်ရီမြို့တောင်ဘက်ကလေးကေကော်မြို့တင်မှာရှိတဲ့စစ်ကောင်စီတပ်ဆွဲတော်အမြောက်ကုန်းကိုကရင်လွတ်မြောက်ရေးတပ်မတော် KNL နဲ့မဟာမိတ်ပူးပေါင်းတပ်တွေကကုလစတင်ပါတရက်နေ့ကစပြီးစီရဲအရှိန်မြင့်တိုက်ခိုက်နေပါတယ်။ KNU ကင်းမြို့သားစီယုံတပ်မှ6နေမီမှာရှိတဲ့အဲ့ဒီအမြောက်ကုန်းစခန်းကိုစတင်ပါလ3ရက်ည7နာရီမှာ KNL မဟာမိတ်ပူးပေါင်းဒရုန်းတပ်ဖွဲ့ကဒရုန်းပုံကျဲတိုက်ခိုက်ရုံမကမြေပြင်ပူးပေါင်းတပ်တွေကထိုးစစ်ဆင်တဲ့အတွက်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးစတင်ပါလ24ရက်နေ့လယ်ပိုင်းအထိတိုက်ပွဲတွေဆက်ဖြစ်ပွားနေပါတယ်။မြောက်ရီမှာစစ်တပ်ဆိုလို့ဒီဆွေရကုန်းစစ်စခန်းပဲကျန်တော့တယ်လို့ KNU ပြောခွင့်ရသူပရိုဆော့တော်နီကပြောပါတယ
်။မျက်စီထဲမှာမြင်နေရတဲ့ဟာအခုမြောက်ရီမှာဆိုစစ်တပ်ဆိုလို့အဲ့ဒီဥစ္စာကြီးဒီနားမှာဆွေရကုန်းခုပဲကျန်တာလေ။ဆိုတော့အဲ့ဒါတော့မရှိတော့ဘူးရှင်းပြီပေါ့။အဲ့ဒါပဲပြောမှာအနံဝင်းဆိုလည်းအနံဝင်းကြတော့ဒီကအတံယူကြနဲ့ဟိုဒီကြားသုံးသူကြားမှာရှိတဲ့ view ပါပေါ့။တစ် view ရဲ့ရည်ရဲ့အဲ့ဒီ view ရှင်းသွားပြီလို့ပုံပြီ။ဆိုတော့ကြားသုံးသူဘက်မှာတော့စစ်တပ်တရတော့ကျန်ပါသေးတယ်။ဒါပေမဲ့အဲ့အနံဝင်းဟိုဖြိုချခံရပြီဆိုတော့တိတ်တော့ဒါကျွန်တော်တို့ပဲပါပြောကြရဘူးမလို့တော့ပါဘူ
းလောလောဆယ်စစ်ကောင်စီဆွေတော်ကုန်းစခန်းကလက်နက်ကြီးနဲ့ရောလက်ဖြောင့်စနိုက်ပါတက်ကပါဆက်လက်တိုက်ခိုက်နေပြီး KNL မာမိတ်တပ်ဖွဲ့လက်ဖြောင့်တပ်ဖွဲ့ဝင်တွေကလည်းစောင့်ကြည့်ပစ်ခတ်ပါတယ်တိုက်ပွဲမှာနှစ်ဖက်စလုံးအထိခိုက်အသေးဆုံးရှိပြီးစစ်ကောင်စီကမြေမြုံမိုင်းထောင်ထားတယ်လို့စီရဲအခြေအနေကိုသိတဲ့မြေပြင်ထောက်ပို့ကူညီသူကပြောပါတယ
်အဲ့အညာဝန်ပတ်ချလဲမိုင်းနဲ့ခင်းထားတာလေ၄ကီကောပန်းညံကုန်းအထိရောက်တယ်အများကြီးရှိတယ်တက်ဖို့လမ်းနဲ့ချီပြီးဖြတ်ထားတယ်ကြာပြီအခုက drone ကလည်းဘုံကြီးကချစနိုက်ပါနဲ့လည်းသူထောက်ကိုထောက်ပဲချောင်းပြင်နေတာအခုရက်ကပိုပြီးကျွန်တော်တို့ဘက်ကဖိတိုက်လာနိုင်နေပြီပေါ့လင်းကိုလည်းသတိထားရတာပေါ့အ
ဲ့ဒီအမြောက်ကုန်းကိုစစ်ကောင်စီတက်ရိတ်ခါနဲ့စစ်ကူမပို့နိုင်အောင်ပြီးခဲ့တဲ့ဇူလိုင်လဆန်းပိုင်းကစပြီး KNL မာမိတ်ပူးပေါင်းတက်ဖွဲ့တွေကအဝင်ထွက်လမ်းတွေကိုပိတ်ဆို့ဖြတ်တောက်ထားတာပါအခုလိုစစ်စခန်းတိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်ပြီးစစ်ကောင်စီသတင်းပြန်ကြားရေးဌာနကသတင်းထုတ်ပြန်တာမရှိသေးတယ်လို့ကင်းပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘုံမူကြီးမင်းကျော်သူကို RF ကဆက်သွယ်မေးမြန်းခဲ့ပေမဲ့တယ်လီဖုန်းမပြေဆိုပါဘူးလက်တလောမှာကင်းပြင်းနယ်မြောက်ရီကဆွဲတော်အမြောက်ကုန်းနဲ့ဖျားသုံးစုမျိုးကအနန်းကွင်းစစ်ပြူဟာစကန်နှစ်နေရာမှာနှစ်ဖက်တိုက်ပွဲပြင်းထန်နေသလိုကော်ဂရိတ်ကြုံတို့မြို့နယ်ကအာရှလမ်းပိုင်းဒေါနာတောင်လမ်းဟောင်းတွေမှာလည်းပျောက်ကြားတိုက်ပွဲတွေဆက်ဖြစ်ပွားနေပါတယ်ခင်ဗျာ
ပဲခူးတိုင်းညောင်လင်းပင်မြို့နယ်တဲကတိုက်ပွဲတွေကြောင့်ဒေသခံစစ်ပေးဒုက္ခသည်တချို့ဟာမြန်မာတိုင်းနယ်စပ်မဲဆောက်မြို့မှာလာရောက်ခုံလုံနေကြပါတယ်သူတို့ဟာမဲဆောက်မြို့မှာအလုံးမရကြသေးလို့စားတောက်နေထိုင်ခက်ခဲကြရတယ်လို့ကုညီပေးနေသူတွေနဲ့ကာကရှင်တွေကပြောကြပါတယ်။မဝင်မတွန်တင်မြထားပါတယ်ရှင
်။ဇွန်လစမ်းပိုင်းနောက်ကပဲခူးတိုင်းညောင်လေးပင်မြို့နယ်တောဝီစံပြကျေးရွာအပဝင်အနီးတဝက်ရွာတွေမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေတိုက်ပွဲပြင်းထန်ခဲ့ပါတယ်။စကောင်စီတက်တွေဟာရွာတဲကိုစစ်ကြောင်းထိုးဝင်ရောက်ခဲ့တယ်လို့ PDF တွေရွာတွေမှာစခန်းချနေတယ်လို့ယူဆပြီးတော့လက်နက်ကြီးတွေဒရုန်းတွေနဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်စကောင်စီတက်တွေဒီလိုတိုက်ခိုက်လို့နှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့ပြီးတော့ရွာသားတွေလည်းဘေးလွတ်ရာကိုထွက်ပြေးခဲ့ကြရပါတယ်ညောင်လေးပင်မြို့နယ်တောဝိစံပြကျေးရွာကနေမဲဆောက်မြို့ကိုထွက်ပြေးခိုလုံနေတဲ့အသက်50ကျော်အရွယ်ဦးသိန်းဦးကရွာမှာတိုက်ပွဲတွေကြောင့်နေလို့မရတော့ဘူးလို့ပြောပြပါတယ်
ကိုယ်ကတော့လက်ဦးရွာမှာပဲနေတာပေါ့ကျွန်မနေရနေကြဒီမှာတူမတွေဒီကမောင်နှမတွေရှိတော့အဲ့ကိုပြေးလာတာလက်ဦးကတော့ရွာမှာပဲကိုယ်တို့တော့ခတ်ခတ်နေတာပေါ့အဲ့မန်ဒီကြပါတယ်ကြဆိုနေလို့မရအောင်အိမ်ဒီထဲပျက်စီ
အများစုကမဲဆောက်မြို့မှာရွှေပြောင်းလှုပ်သားတွေအဖြစ်နေကြတဲ့ဆွေမျိုးတွေစီကိုတွားရောက်ခုလုံကြပါတယ်ဒီနေရာမှာထိုင်းလူမျိုးမြေပိုင်ရှင်ခွင့်ပြုချက်နဲ့မြန်မာရွှေပြောင်းအလုပ်သမားအယောက်30ကျော်သာနေထိုင်ခွင့်ရှိပါတယ်။ဒါပေမဲ့လို့ထပ်တိုးရောက်လာသူတွေရှိလို့အခုဆိုရင်တဲ15လုံးမှလူဦးရေ60ကျော်အထိရှိနေပါပြီ။တိုက်ပွဲတွေပြင်းထန်ခဲ့တဲ့တော်ဝီစံပြကျေးရွာဟာ2014ခုနှစ်သကောင်စင်းအရလူဦးရေ3000ကျော်နေထိုင်တဲ့ရွာပါ။ရွာသားတွေဟာလယ်ယာလုပ်ငန်းကိုသာအဓိကလုပ်ကြပါတယ်။တိုက်ပွဲတွေကြားကနေထွက်ပြေးခဲ့ရတဲ့အကြောင်းအသက်25နှစ်အရွယ်မတ်တင်တင်မှပြောပြတာက
ဗီဒီယိုတွေသမီးတို့ရဲ့အရှိတ်ဘဏ္ဍာလေးမှာစိတ်မဝေဘူး။ရှိတော့ဗီဒီယိုတွေရှိတော့မှသူတို့နဲ့အဲ့လိုမျိုးပြကြလက်နက်နဲ့လည်းပြတယ်အဲ့လိုမျိုးဒုံးနဲ့လှုပ်ပြီးအဲ့လိုမျိုးဘုံကျဲရတယ်ပဲ။အော်လူထိခိုက်တာလည်းရှိတယ်2-3ယောက်လိုမျိုးထိခိုက်တယ်။သမီးတို့လည်းဖတ်ပြရတာ
စပေးရှောင်းလာသူတွေကိုမဲဆောက်မျိုးပေါ်ကအလှူရှင်တွေနဲ့အဖွဲ့အစည်းတွေကအခြေခံစားတောက်ကုန်တွေမကြခနလှူဒန်းပေးပါတယ်။ဒါကြောင့်စားတောက်ရေးကခဏတာအဆင်ပြေပါတယ်။ရေရှိမှာတော့အလှူရှင်တွေကိုပဲမိခိုနေလို့မရတာကြောင့်အလုပ်လုပ်ဖို့လိုအပ်နေကြပါတယ်။တို့တို့ကအလုပ်ပေးဖို့ကအတော်လေးခက်တယ်လို့စပေးတို့ခတဲ့တွေကိုကူညီနေတဲ့အဝေးရောက်ပြည်ကြီးတဲချောင်းတီထောင်သူဦးညီညီကပြောပါတယ်။ကျွန်တော်တို့
ဘူးဖြစ်နေတယ်ဒါကြောင့်မို့အလုပ်တွေလည်းပဲမမှန်ကြဘူးဟိုတို့ကျွန်တော်တရားလုပ်တည်းရဲ့စားဆိုတာမျိုးကိုကျွန်တော်တို့တွေကြားဘူးကြမယ်သူတို့အဲ့လိုမဟုတ်ဘူးသူတို့ကတခါကျရင်ဟိုတပတ်လောက်ဟိုတရားလောက်လို့ပြီးလို့ဆိုရင်တပတ်လောက်ကပြတ်သွားပြန်အောင်အဲ့လိုဆိုတော့ဘလို့မှသူတို့တွေကပုံမှန်မလည်ပတ်နိုင်ဘူးပေါ့နော
်ညောင်လေးပင်မျိုးနဲ့ကဒုက္ခသည်တွေလိုပဲမြမပြည်တွင်ကတိုက်ပွဲတွေကြောင့်မဲဆောက်မျိုးကပြောင်းကင်းတွေတောင်ရလုပ်ငန်းခွင်တွေထဲမှာမြမပြည်တခြားဒေသကစစ်ဘေးဒုက္ခသည်တွေခိုလုံနေကြပါတယ်သူတို့တွေဟာစားတောက်နေထိုင်ရေးအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပါတယ်ရှင်
အခုတော့ချင်းတိုင်းသားဘာသာစီစဉ်ကိုထုတ်လင်ပါမယ်။မြန်မာဘာသာစာတန်းထုတ်နဲ့နားဆင်ကြည့်ရှုရမှာပါရှင
်။ Ramsung Ramlengi Ummi Chimmi Ulnao Po Nandam Jaw Mo RFA Chin Program Minin Nankut Nem Kan Lau Kai
ဥထုံးနေကုလွန်လီထံဖွန်ဆန်းကောင်စာမီပွဲအောင်တူပေါ်လင်ကောင်ငပ်သေးစီဇော်တီယာ SEC ရာချန်ရဲ့ဖင်ချမ်နက်လမ်ဇုံစင်ဖုဆွာနာအန်ရပ်တူအနန်ဟာကာဖွန်ဆန်းကောင်ငါကောင်ငပ်တူအနုမရှိလောတီယာမင်းတားလန်ဒူလောဟာကာဖွန်ဆန်းကောင်ငင်းနှတွန်းတူပေါ်နေနေစင်သေးစီမင်းတားလန်ဒူလောတူပခဒင်ချင်းရမ်ကုဆငါတူကုမီကာဒိုအနက်လမ်အဘစယာဒေဒေအလေဂျေအင်ဟာကာလက်ထန်တန်ကလကာအဘစယာဇွန်ဟာကာဖွန်ဆန်းကောင်လေဟိမီကလကာအုံဖွန် SEC ရာချန်အကိုင်နူအာကုမခတ်နူကုမခတ်ကောင်ငပ်တူအမလစင်စီနေတူကုမီပခတ်မှန်အနုမလောစီတယာအစမစီဒီနေ့သူထွန်ပေပါရောအင် SACE ချင်းရမကုလဖင်ချန်နက်ဇုံလမ်ဟေပေတလိုက်သေးအစလောစီဖုဆန်းကြောင်ဆောင်ကြောင်အဖေနာခီအောကာစင်နီကုလဖွန်ရုကီစင်တော့ကီစက်တမ်ဘာနေ့လေးနေ့တည်းအွန်စီတင်တယာခဲ့သေးစီSAC ra shangin ram pithone na anon sangnu a mino pol lo thei lovin rakap twan na simu matha mani ya dan champi ju kumthaw ne kuthon li february ni sha a amra phwang si chimi tu swana rwanga rakap twan du lo tu mino tampi nyama ram pi sin an tlan bre ro si chimi sunga una pathum ro ri rakap twan dingin ko an tong rwanga ma le in le na twan pol tan ta in atu a india rama deuna holin a umre ro tu pakha din amu twan dan thu pol ju hitin si ma si
tin ramleng fe dingin paspor kan tin to lai sanga mas thalai ronga geng boin tani nar krai rakap lu ding ranga nan u law thun den tal tumi form pathumin pe ki ni ni song a form tak apunan upload le kan law ka ding thong kan law thak ding tibe pha ching chao a si kanaw pakhati adam nem law si a chang bai har lam si chun naw ta bi khari tlong kai ni si ti song ta pol le hi dek bam law paw su hi dek a tat thai law ti ni khal thu swami kan tin nan nga law u law thumin ra toy ti ka kha in nak ching chao
उना थुमते जु नेदबी गाजन छिनरम थोन रमरी पेजमी इंडिया रम मिजोरमा क्लांडिंग इन थुन थेनचेसी लमजिना एससी राथांगित पोल इपी पोली गेट पोल तनजी बोविन मिजोरमा अनबखेंग थेताशी
ए आइजोला खाल आ थैमिंग आंगाइ चोकन नै लौनान हिते आरम दानिन कनक ओमी आछखन ल रेख रोंग कनुमता आइजोल कन थंगा चु कनाव हा आबेसिया देव वाक नवाक थैलाव ए कालमका ए थैलावि आ इखुन पारखा किते इते राव आ जावरे राव वेकी मिन tuam rom tu mi din mona chang a chu ti chu kan nei mi kan nei sun po thon a si jong si khan lam kan fei kan tan jing bo lo
chu tin u nau thum te chu mizoram mi sin india ram kholapi ning ju ri a e thum sung mo to le tang leng por thon har sat ram ja lo nak pol pa tlang in an fe ta si nyama rama akil le sa the ding ni ni hak la min anum re ro si
ra kap chau sa in nam het mi a kap lut ting dan hi um lo se la chu ka du sak na sa yang a ti le mi khwa mi rama refugee man se la wa asylum seeking to a de ra mi minung pakhati u mi zo har ve pum chom nak lam khala se adang ng du sak na klang ma hi ram chang lo ma ram เตียอุมีนาตวนกองกายสาขาจิมีคากันดูเจ้าดิงกระซูมีคาคับลุดดิงดานที่อุมเราเซลาสุกันดู
RFA ซีซั่นนี้ก็ดีมาเว้ยจันนาเบยาเซญมาปิตุปิตาเมียเปอันเนี่ยปองกะนี่กินเว้ยจาบาสิရှင်